တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဟေကမြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကိုတောက်ကြနေကတယ်လီဖုန်းနဲ့ဆက်သွယ်ပြီး COVID-19 ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးကိစ္စဆွေးနွေးခဲ့ပါတယ်။တရုတ်စစ်တပ်အနေနဲ့ COVID ကရောဂါတိုက်ဖျက်ရေးနဲ့ရောဂါကူးစက်မှုဟန်တာဖို့နေဆက်သွားလာမှုထိန်းချုပ်ရေးမှာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့စံနှုန်းရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဝမ်ဖန်ဟေကပြောကြောင်းတရုတ်နိုင်ငံပိုင်ရှင်ဝါသတင်းမှာဖော်ပြထားပါတယ်။တောက်ကြနေတည့်ရက်ထက်မှာပဲတရုတ်မြန်မာနယ်စပ်အနီးမြန်မာဘက်ကမှပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတရုတ်နိုင်ငံဘက်ကလက်နက်ကြီးကြီးသုံးလုံးနဲ့ကြီးစံတွေကြောက်ရောက်ခဲ့တာကြောင့်တရုတ်နိုင်ငံကနယ်စပ်ကိုပိတ်လိုက်ပါတယ်။တရုတ်နိုင်ငံမှာ CCTV သတင်းအရတရုတ်ဘက်ယူနန်ပြည်နယ်တဲကကြောင်းတစ်ကြောင်းနဲ့အဆောက်အဦတချို့နဲ့အတူမော်တော်ယာဉ်တွေထိခိုက်ပျက်စီးမှုရှိတယ်လို့ AP သတင်းဌာနကပြောပါတယ်။